သက်ဖွဲ့စီလိုက်တဲ့တောင်အာရှအယ်ကာအီဒါအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်လို့ယူဆရသူအပါအဝင်အဖွဲ့ဝင်၅ဦးကိုဖမ်းဆီးလိုက်တဲ့အကြောင်းပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်ရှာဟီအိုစမန်နဲ့အခြားအဖွဲ့ဝင်၄ဦးတို့ကိုတိုင်းပြည်တောင်ပိုင်းစစ်ကမ်းမြို့မှာအခုသတင်းပတ်အတွင်းဖမ်းဆီးရမိလိုက်တဲ့အကြောင်းလုံခြုံရေးအရာရှိတို့ကပြောပါတယ်။ဥစမာဟာအယ်ကိုက်ဒါအဖွဲ့ရဲ့ကရာချီမြို့ခေါင်းဆောင်ဖြစ်တယ်လို့အရာရှိတို့ကပြောပါတယ်။တောင်အာရှဆိုင်ရာသူတို့ရဲ့အဖွဲ့ခွဲကိုဖွင့်လှစ်လိုက်တဲ့အကြောင်းအယ်ကိုက်ဒါအဖွဲ့ကစက်တမလမှာကြီးညာလိုက်ပြီးအိန္ဒိယတိုက်အတွင်းဂျီဟတ်လုပ်ငန်းတွေကိုအစ္စလမ်ဝါဒီအုပ်ချုပ်မှုတွေတိုးမြင့်လှုံ့ဆော်သွားမယ်လို့အယ်ကိုက်ဒါအဖွဲ့ရဲ့ခေါင်းဆောင်အာမာအယ်ဇာဝါဟီရီကကြီးညာခဲ့တာပါ။အယ်ကိုက်ဒါအဖွဲ့အနေနဲ့အိန္ဒိယတိုက်အတွင်းကမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံတွေအပြင်အိန္ဒိယနိုင်ငံကဂူဂျရတ်အာတန်ကက်ရှမီးယားပြည်နယ်တွေမှာမတရားဖိနှိပ်ခံရတဲ့မွတ်စလင်တွေကိုကယ်တင်သွားမယ်လို့အင်တာနက်အွန်လိုင်းပေါ်မှာထုတ်လွှင့်ခဲ့တဲ့55မိနစ်ကြာဗီဒီယိုမိန့်ခွန်းအတွင်းမှာဇာဝါဟာရီကချင်းချောက်ပြောဆိုထားပါတယ်ဂျီဟတ်တိုက်ခိုက်ရေးသမားတွေကြားဆီးရီးယားနဲ့အီရတ်နိုင်ငံတွေအတွင်းကနေမြေအများအပြားကိုသိမ်းပိုက်ထားနိုင်တဲ့ IS အစ္စလာမ်အစွန်းရောက်အဖွဲ့အပေါ်ထောက်ခံအားပေးသူပိုများလာနေပြီးတဖြည်းဖြည်းမှေးမိန်လာနေတဲ့သူတို့အဖွဲ့ရဲ့အခမ်းကဏ္ဍကိုပြန်လည်မြင့်တင်နိုင်အောင်အယ်ကိုက်ဒါအဖွဲ့ကအခုလိုလှုံ့ဆော်ခြင်းဖြစ်တယ်လို့လေလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်